မြန်မာနိုင်ငံနောက်ပိုင်းကရခိုင်ပြည်နယ်ဟာတရံသာရပေါ်ကျော်သွားလို့ဒေသတွင်းမှာလည်းမဟာဗျူဟာအရရေးပါတဲ့ဒေသတစ်ခုဖြစ်ပါတယ်။ဒီနေရာကိုရင်းနှီးစိတ်ကမ်းနဲ့အထူးစီးပွားရေးဇုန်ဖြစ်ပြောင်းလဲဖို့တရုတ်ကလုပ်ပိုင်ခွင့်ရသွားတာမို့ဒီဒေသဟာအကျိုးစီးပွားရှာသူတွေနဲ့စီကားလာနိုင်ပေမဲ့ဒေသခံတွေကတော့သူတို့ရဲ့မီယိုဖလာအလုပ်တွေကိုတော့တားမြစ်တာခံရတာကြောင့်စိုးရိမ်မှုတွေတိုးပွားလာနေပါတယ်။ AFP သတင်းတပုတ်ပေါ်အခြေခံပြီးဒေါက်ကင်ယူတက်ကပြောပြပေးပါပါခင
်။တရုတ်တွေအိန္ဒိယသမုဒ္ဒရာရေလမ်းထပ်ပေါက်တစ်ခုရသွားစေတဲ့ကြောက်ဖြူရေနဲ့စိတ်ကမ်းနဲ့အထူးစီးပွားရေးဇုန်တည်ဆောက်ဖို့အတွက်အဲ့ဒီနေရာမှာအရင်ကစင်းစင်းလန်းလန်းရှိခဲ့တဲ့လေဝင်းတွေရောကျွန်းတစ်တွေပေါ်တဲ့တစ်တောတွေပါစရီးရရပါတယ်။တည်ငြိမ်မှုမရှိတဲ့ရခိုင်ပြည်နယ်မှာ2018နောက်ပိုင်းရိုဟင်ဂျာပြဿနာကြုံလာရပြီးဥပဒေကန့်သတ်မှုအစ်စ်တွေထောက်ပြန်ထားတဲ့မှာပဲမြန်မာအစိုးရကရခိုင်ပြည်နယ်နဲ့လာပြီးရင်းနှီးမြှုပ်နှံချက်ကိုကမ္ဘာတလောကိုပါဖိတ်ခေါ်လိုက်တာကြောင့်မီယိုဖလာလောက်တိုင်းစားတော်နေတဲ့ဒေတာခံတွေအတွက်စိုးရိမ်မှုတွေပိုးလာစေပါတယ်။ဒီနယ်တိုးတက်ဖို့ကတိပေးတဲ့အစိုးရကတရုတ်ပြည်ပေါ်ရင်းလွတ်လပ်လပ်လပ်သွားလာနိုင်အောင်ဒေတာခံတွေရဲ့ငားဖမ်းမှုကိုပါပိတ်တန်လာတာကြောင့်အသက်28နှစ်ရှိပြီဖြစ်တဲ့ကိုအောင်ကြီးလိုတရားသေးတွေအတွက်တော့မိသားစုဝိုင်းရဲ့အတွက်တော့မလွယ်ကူပဲဖြစ်လာတာပါ။
လူလို့ဖိုင်လို့ဟဲ့လေကျွန်တော်ငုံတာကပတ်ခံရပါလိမ့်မယ်။ဒါကိုစိုက်ဘာဖိုင်လို့ဟဲ့လို့ဖိုင်ဖို့ကဟိုမင်္ဂလာကြားလို့ဟဲ့လို့နေတယ်အကံဘေးလို့ရသဖိုင်ရဖိုင်ရပါအပလိုက်ရခိုင်းစီရလို့ပြောရတယ်ထွက်ရတယ
်ရခိုင်မြောက်ပိုင်းမှာရိုင်းဂျာပြဿနာနဲ့ရှုပ်ထွေးနေပြီမဲ့ရခိုင်အလေပိုင်းကတော့ငကိုတိုင်းနဲ့အေးချမ်းနေတာပါဒီနေရာကိုလာပြီးရင်းနှီးမြှုပ်နှံမှုလက်တော်နေတဲ့နိုင်ငံအများပြားရှိပြီမဲ့တရုတ်နဲ့ဒေတာရင်းလုပ်ငန်းရှင်ကြီးတွေတော့မပါပါဘူးအခုချိန်မှာရခိုင်ကမ်းလွန်ရေနံတွင်းတွေကရတယ်တန်းနဲ့ခြေတဲ့ရေနံစိမ်းစီပဲကုဘမီတာဘီလီယံနဲ့ခြေတဲ့တဘောင်းဝတန်းတွေပဲကိုမြန်မာနိုင်ငံအလဲပိုင်းကိုဖြတ်ပြီးတရုတ်တောင်ပိုင်းကိုပို့ပေးနေပါပြီ။ရခိုင်မှာချစ်ကုတ်ပို့ပြီးယူနိုင်မှုလုပ်နေတဲ့တရုတ်ကအထက်ကျုပ်စစ်အုံနဲ့စားတောက်ကုန်စစ်အုံကိုပါတဲ့အထူးစီးပွားရေးဇုန်နဲ့အတူရင်းနှီးစစ်ကမ်းအတွက်ပြီးခဲ့တဲ့နိုဝင်ဘာလထဲမှာပဲသဘောတူညီချက်ရခဲ့တာပါ။တရုတ်ရဲ့ဂဗန်လန်းစီမံကိန်းထဲမှာပါတဲ့ကြောက်ဖြူရင်းနှီးစစ်ကမ်းအတွက်ကုန်ကျစရိတ်ကိုဒေါ်လာ9ဘီလီယံကျော်ကနေ10ဘီလီယံကျော်ထိဆော့ချဖို့မြန်မာဘက်ကကြိုးစားနိုင်နေမယ်။တရုတ်ကအစုရှယ်ယာအများဆုံးဖြစ်တဲ့40ရာနှုန်းပိုင်ဆိုင်ရဖြစ်ပါတယ်။ဒါမြန်မာနိုင်ငံခြားကျေးမီဖြစ်ပါတယ်။ကြောက်ဖြူထူးစီးပွားရေးဆောင်စီမံခန့်ခွဲရေးကော်မတီကတော့ဒီစီမံကိန်းကိုသူတို့ထိန်းချုပ်နိုင်ပါတယ်လို့ပြောတယ်လို့ဒေတာကန်တွေအတွက်အလုတ်ကင်၄လင်းလောက်ဖန်တီးပေးနိုင်တယ်လို့လည်းပြောပါတယ်။ဒါပေမဲ့လေသမားကြီးဦးစောမောင်တို့ကတော့စစ်တပ်နဲ့ခုံမီတွေအများရသွားတဲ့ဒီစီမံကိန်းအတွက်အသိခံရတဲ့မြေဧက4000ကျော်မှသူ့မြေပါပါသွားတယ်လို့ပြောပါတယ်။
ကိုယ်ကဒီနေ့ပြည်လေကျွန်တော်သာသမီပါတော့မင်းခါပါဆွဲလီဆိုတော့ကျွန်တော်အစောမထွက်နေရဘူး။ဟိုမကြီးလေးမင်းရလေကျွန်တော်ဒီပြင်းလေကျန်။ဒါတော့ဒီကျွန်တော်သူရင်ပါ
။ရှင်နံပိုင်လိုင်းတိဆောက်ဖို့မြေသိမ်းခံရသူဒေါ်နုအေးတာကလည်းမြေသိမ်းသွားပုံနဲ့ရော်ကြီးနေရဘူးလို့ပြောပါတယ်
။ဆောင်မပြီးတဲ့သူတို့ဆက်ကောင်းနေမြေတပတ်နိုင်ပါနဲ့ဘယ်သူမှမလုပ်မှာ။သူတို့လိုကမရပါဘူး
။ဒေသခံတက်ကြွလှုပ်ရှားသူကိုဆိုးလွန်ကြတော့ဒီစီမံကိန်းတွေမလို့အပင်ကုဒေသတရားစာတတ်ကရတဲ့ငွေနဲ့ကိုပြင်းနေဖွင့်ပြအောင်ကိုယ်တိုင်လုပ်နိုင်တယ်လို့ဆိုပါတယ်
။ဆိုင်ကြီးနဲ့ဖွင့်ပြလို့တော့ဆိုလို့ဟင်းလို့ရတယ်။ကျွန်တော်အခက်ခဲဟင်းနဲ့ဟိုကမသင်ချာမရေရာတဲ့စက်ရုံကြီးကိုတိဆောက်ပြီးလုပ်နေဖို့မလိုပါ။လက်ဟင်းကျွန်တော်တို့ပြည်နယ်ကထွက်တဲ့တရားစာတတ်ကိုရောင်းလို့ရတဲ့ငွေကြေးနဲ့ရခိုင်ပြည်ကိုတိဆောက်လို့ရပါတ
ယ်။မြန်မာအာဏာပိုင်တွေလူ့ခွင့်ချိုးပေါက်တယ်ဆိုရယ်ဆက်ဆဲမှုရင်းနဲ့ရင်ဆိုင်နေရပေမဲ့တရားစာတတ်ပေါ်ကျတဲ့မြန်မာမှာတရုတ်နဲ့အပြန်စီးပွားရေးအချို့မြတ်ရဖို့လုပ်နေသူတွေကတော့စင်ကာပူဂျပန်နဲ့ထိုင်းတို့ဖြစ်ပါတယ်။အတိုင်းနိုင်ငံပုဂ္ဂိုလ်ကလည်းမြန်မာနဲ့လက်တွဲလှုပ်ဆောင်ကြဖို့မကြသေးခင်ကပဲဂျပန်ရောက်ချိန်မှာပန်ကြားကြတာပါ။ဒါပေမဲ့ဒေသခံတွေမချိနဲ့ရင်နိုင်ငံတွင်းစီမံကိန်းတွေကိုရပ်ပြတ်နိုင်တဲ့ဆိုတော့တရုတ်ရဲ့မြေဆုံရေကာတာစီမံကိန်းကတက်တည်ပြနေပါတယ်။